ုလိုသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒုတိယကြိမ်ရုံးထုတ်တဲ့တရားခွင်စီကိုနိုင်ငံတကာတန်တမန်တော်တော်များများလည်းလာရောက်ခဲ့ကြပါတယ်။သတင်းတော်နှစ်ယောက်အနေနဲ့မျှတတဲ့တရားစီရင်မှုရရဲ့လားဆိုတာလာရောက်လေ့လာကြတာဖြစ်ပြီးဒီအမှုကိုမြန်မြန်ဆန်ဆန်စစ်ဆေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း EU ဥရောပသမဂ္ဂတန်တမန်ကပြောပါတယ်။နိုင်ငံတကာဥပဒေရေးရာကျွမ်းကျင်သူတယောက်ကလည်းဒီအမှုကြောင့်ရှိလာနိုင်တဲ့ရိုက်ခတ်မှုတွေကိုအစိုးရမြင်ကြည့်နိုင်မယ်လို့မျှော်လင့်ကြောင်းပြောသွားပါတယ်။အင်းစိန်မြို့နယ်မြောက်ပိုင်းခရိုင်တရားရုံးမှာကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့မဆုမမြတ်မွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။အင်းစိန်ချင်းထောင်မှာဖမ်းဆီးခံထားရတဲ့သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ကိုအင်းစိန်မြောက်ပိုင်းခရိုင်တရားရုံးမှာဒီကနေ့ဒုတိယချိန်ရုံးထုတ်တာမှာနိုင်ငံသားတန်တမန်တော်တော်များများလာရောက်လေ့လာတာကိုတွေ့ရပါတယ်။ကျားနာစစ်ဆေးတဲ့တရားခွင်မှာသတင်းတော့တွေရဲ့မိသားစုဝင်တို့ကလည်းရေနိုင်ငံကတန်တမန်တွေနိုင်ငံကသတင်းတော့တွေနဲ့ပြည့်နေခဲ့ပါတယ်။ကျားနာစစ်ဆေးမှုနဲ့ပတ်သက်လို့တရားခွင်ထဲမှာဓာတ်ပုံဗီဒီယိုရိုက်ကူးမှတ်တမ်းတင်ခွင်တော့မရပါဘူး။လာရောက်လေ့လာတဲ့တန်တမန်တွေထဲမှာ American, Britain, EU, ဥရောပသမဂ္ဂ၊ကုလသမဂ္ဂ၊ Canada, Australia, Sweden စတဲ့တန်ရုံးတွေကတန်တမန်တွေကိုတွေ့ရပါတယ်။မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံကတန်တမန်အန်ဒရီယပ်မက်ဂနစ်ဆန်ကဘာကြောင့်ဒီကနေ့တရားခွင်ကိုလာရတယ်လဲဆိုတာကို VOA မြန်မာပိုင်းကိုအခုလိုပြောပါရယ
် The European Union is very engaged in issues relating to the freedom of press.
ဥရောပသမဂ္ဂအနေနဲ့သတင်းလွတ်လပ်ခွင့်ကိုအင်မတန်အလေးထားဆောင်ရွက်နေပါတယ်။ဒါကြောင့် writer သတင်းတော်နှစ်ယောက်ဖမ်းခံရတဲ့အမှုကို EU ကစိတ်ဝင်စားပါတယ်။ဒီမှုနဲ့ပတ်သက်လို့ဘာတွေဆောင်ရွက်နေတယ်လဲဆိုတာကိုသိရဖို့လာကြည့်တာပါ။ဒီသတင်းတော်နှစ်ယောက်အနေနဲ့မျှတတဲ့တရားစီရင်မှုရမယ်လို့မျှော်လင့်ပါတယ်။စီကံဥပဒေတွေနဲ့အညီအများဆုံးစစ်ဆေးကြားနာနိုင်မယ်လို့လည်းမျှော်လင့်ပါတယ
်။နိုင်ငံတကာလူ့အခွင့်အရေးအခြေအနေမြင့်တင်ရေးဆောင်ရွက်နေတဲ့ International Commission of Jurists အဖွဲ့ကနိုင်ငံတကာဥပဒေအကြံပေး Sean Bain ကလည်းမျှတတဲ့တရားစီရင်မှုရှိရလားဆိုတာကိုလာလေ့လာတာလို့ပြောပါတယ်
။ We are here today to monitor the trial.
တရားခွင်မှာတရားစီရင်ပုံကိုလေ့လာဖို့ကျွန်တော်လာခဲ့တာပါ။ဖမ်းခံသူတွေရဲ့အခြေအနေကိုမြင်ရဖို့နဲ့တရားရုံးဆောင်ရွက်ပုံတွေကိုသိအောင်ဖြစ်ပါတယ်။ဒါတွေကမြန်မာနိုင်ငံရဲ့ပြည်မှုဆိုင်ရာကျဉ်ထုပ်ဥပဒေနဲ့ညီရလားမျှတတဲ့တရားစီရင်ခွင့်ဆိုင်ရာဥပဒေပြဋ္ဌာန်းချက်တွေစည်းကမ်းသတ်မှတ်ချက်တွေနဲ့ကိုက်ညီရလားဆိုတာကိုလာလေ့လာတာဖြစ်ပါတယ်
။ဒီကနေ့ကြားနာပွဲမှာမြောက်ပိုင်းခရိုင်ရဲတပ်ဖွဲ့မှဒုတိယရဲမှူးကြီးယူနိုင်ကတရားလိုလုပ်ပြီးသတင်းတောင်နှစ်ယောက်ကိုအစိုးရလျှို့ဝှက်ဥပဒေပုံမှန်31ကားငယ်နဲ့အမှုတင်ပါတယ်။ဒါပေမဲ့အကျိုးဆောင်တွေကတဆင့်အမှုတင်တာဖြစ်ပြီးတော့တရားလိုကိုယ်တိုင်ကတော့တရားခွင်ကိုမလာပါဘူး။တရားသူကြီးကသတင်းတောင်နှစ်ယောက်ကိုမေးမြန်တာအမှုတင်တဲ့တရားလိုရှေ့နေအယူခံတင်တဲ့တရားခဏ်ရှေ့နေတွေနဲ့အပြန်အလှန်အမေးအဖြေလုပ်တာက10မိနစ်လောက်သာကြာပါတယ်။ဇန်နဝါရီလ23ရက်နေ့ကိုနောက်ထပ်ရုံးချင်းအဖြစ်နဲ့ထပ်ချင်းထားပါတယ်။နိုင်ငံတကာဥပဒေအကြံပေး Sean Bain ကတော့သတင်းတောက်တွေကိုချက်ချင်းလွှတ်ပေးတယ်လို့ပြောပါတယ
် From a legal perspective as a organization of legal experts
ဥပဒေရေးကျွမ်းကျင်သူတွေနဲ့ဖွဲ့ထားတဲ့အဖွဲ့အစည်းအနေနဲ့ဥပဒေရှုထောင့်ကနေပြောရမယ်ဆိုရင်ဖမ်းဆီးခံထားသူတွေကိုအများဆုံးလွှတ်ပေးတင်ပါတယ်မြန်မာနိုင်ငံရဲ့ပြည်မှုဆိုင်ရာကျဉ်ထုပ်ဥပဒေတွေကမျှတတဲ့တရားစီရင်ခံရပိုင်권ကိုသူတို့ချိုးဖောက်ခံထားရပါတယ်သူတို့အနေနဲ့ပထမဆုံးတရားရုံးမထုတ်ခင်ရှင်းနေနေကြိုတင်တွေ့ပြီးအမှုကိုခုခံမှုအတွက်ကြိုတင်ပြင်ဆင်ခွင့်မရခဲ့ပါဘူးဒါကြောင့်သူတို့ကိုအများဆုံးပြန်လွှတ်ပေးတင်ပါတယ
်ရဲတပ်ဖွဲ့ဘက်က Riders သတင်းတောက်နှစ်ယောက်ကိုအမှုတင်တဲ့အပေါ်အင်မတန်စိတ်ပျက်တယ်လို့ Riders သတင်းဌာနကလည်းဒီကနေ့ရုံးချင်းအပြီးမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ် American အစိုးရအပါအဝင်နိုင်ငံတကာအစိုးရတွေကလည်းသတင်းတောက်တွေကိုလွှတ်ပေးဖို့တောင်းဆိုနေကြပါတယ် Riders သတင်းတောက်တွေကိုဖမ်းဆီးထားတဲ့ရလတ်ဟာသတင်းတောက်တွေအတွက်စိုးရိမ်စရာအနှောက်အယှက်ပေးမှုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာ EU တပ်အမတ်ကြီးကနိုင်ငံတော်တိုင်ပင်ခံထံကိုစာရေးသားပြီးတော့သတင်းတောက်တွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ် EU အနေနဲ့မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုမပြတ်လေ့လာနေတယ်လို့တန်တမန် Andreas Magnussen ကပြောပါတယ
် We are in continuous dialogue with the government and we are continuously encouraging the government
ဥရောပသမဂ္ဂအနေနဲ့မြန်မာဆိုရနဲ့မပြတ်ဆွေးနွေးမှုတွေလုပ်နေပါတယ်တည်င်းလှုပ်လှခွင့်အခြေခံမှုတွေကိုလေ့စားဖို့လည်းအမြဲမပြတ်တိုက်တွန်းနေပါတယ်မြန်မာတပ်တရားစီရင်ရေးဆိုတာကိုလေ့စားလိုက်နာဖို့လည်းအမြဲတိုက်တွန်းနေပါတယ်ဥရောပသမဂ္ဂဟာမြန်မာနိုင်ငံရဲ့မိတ်ဆွေဖြစ်တာနဲ့အတူမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲကိုထောက်ခံပေးနေပါတယ်။အချိန်ထဲမှာပဲမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုလည်းမပြတ်လည်လာနေပါတယ်။အနာဂတ်မှာတော့သတင်းလှုပ်လှခွင့်အခြေအနေတိုးတက်လာလိမ့်မယ်လို့မျှော်လင့်ပါတယ
်။ Writers သတင်းတောက်တွေကိုဖမ်းဆီးထားတဲ့အမှုကနေပြည်သူတွေအတွက်အရေးကြီးတဲ့သတင်းမျိုးတွေကိုလွတ်လွတ်လပ်လပ်သတင်းယူနိုင်ခွင့်ပိုင်းမှာကြရရိုက်ခတ်မှုတွေရှိလာနိုင်တယ်ဆိုတာကိုအစိုးရအနေနဲ့မြင်သင့်တယ်လို့နိုင်ငံတကာဥပဒေအကြံပေးကထောက်ပြပါတယ်
။ We are hopeful that the government will look at the seriousness of this.
ဒီမှုရဲ့လင်းနမှုကိုအစိုးရအနေနဲ့တရားကြည့်မယ်လို့မျှော်လင့်ပါတယ်။ဒီမှုကြောင့်မြန်မာနိုင်ငံရဲ့သတင်းလွှတ်လပ်ခွင့်နဲ့စုံစမ်းဖော်ထုတ်ရတဲ့သတင်းမျိုးတွေမြန်မာပြည်သူတွေအတွက်အရေးကြီးတဲ့သတင်းမျိုးတွေသတင်းမီဒီယာတွေဘက်ကလှုပ်လှဲ့တဲ့သတင်းရယူနိုင်ခွင့်အပေါ်ကရေရိုက်ကတ်မှုတွေရှိလာနိုင်တယ်ဆိုတာအပြင်နိုင်ငံကအတိုင်းဝိုင်းမှာမြန်မာနိုင်ငံရဲ့အခန်းကဏ္ဍအပေါ်လည်းကရေရိုက်ကတ်မှုတွေရှိနိုင်တယ်ဆိုတာကိုအစိုးရမြင်ကြည့်နိုင်မယ်လို့မျှော်လင့်ပါတယ်။
သတင်းတောင်းတယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေနဲ့တရားဆက်ဆွဲဖို့ဒီကနေ့တရားရုံးမှာတင်လိုက်တဲ့အပေါ်စိတ်ပြက်မိကြောင်းအမေရိကန်တန်ယုံကလည်းကြေညာချက်ထုတ်ပြန်ပါတယ်ဒီမိုကရေစီစနစ်ထွန်းကားဖို့အတွက်သတင်းတောက်တွေအနေနဲ့သတင်းစုံစမ်းခွင့်ရှိရမယ်လို့ပြောကြားထားပြီးသတင်းတောင်းတယောက်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့အတွက်ဒီကနေ့တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာတောင်းဆိုထားပါတယ်ရှင်